ကနေ့ကကစားတဲ့ပြီးမြောက်လေးပွဲစဉ်7ဘောလုံးပွဲလေးမှာမန်ချက်စတာယူနိုက်တက်ရှုံးပွဲကြုံပြီးလီဗာပူးမန်စီးတီးနဲ့ချယ်ဆီတို့နိုင်ပွဲဆက်ပါတယ်။မန်ယူတဲ့ဟာဝေဝမှာဘုံမော့ကိုတကူကူမရှိနဲ့ရှုံးတာကြောင့်စတဘောကစားပြီးချိန်မှာနိုင်ပွဲ3ပွဲပဲရှိသေးပြီးရှုံးပွဲက4ပွဲဖြစ်သွားတယ်လို့အမှတ်ပေးစရာအဆင့်30မှာပဲရှိနေပြီးဝူးဗ်စ်ကကြော်တက်သွားမယ့်အလားအလာနဲ့တော့မှင်ဆိုင်နေရပါတယ်။တခြားပေါ်ဒီမှာတော့နျူကာဆယ်ကဝက်ဆမ်ကို3ဂိုးနဲ့ကိုလီဗာပူးကဝေခွင့်မှာအက်စတန်ဗီလာကို2ဂိုးတကူဆယ်ဒီယူနိုက်တက်ကဘန်လီကို3ဂိုးပြတ်ဘရိုက်တန်ကနော်ဝစ်စီးတီးကို2ဂိုးပြတ်အင်တာဗီယံမန်စီးတီးကအင်ဂျင်မှာဆောက်တန်ပြန်ကို2ဂိုးတကူချဲစီကဝေကွန်းမှာဝက်ဖို့ကို2ဂိုးတကူနဲ့အတီးတီးအနိုင်ရပါတယ်။အာဆင်နယ်နဲ့ဝူးဗ်တို့ကတော့တစ်ဖက်တစ်ဂိုးစီနဲ့တည်ထောင်သွားပါတယ်။တနည်းလို့ဒီမှာပွဲစဉ်7ကစားကြမှာကတော့ခရစ်စတယ်ပယ်လစ်နဲ့လက်စတာစီးတီး၊အေဗာတန်နဲ့စပါးတို့ဖြစ်ပါတယ်။လက်ရှိချိန်ထိကစားပြီးဒီမှာတော့လီဗာပူးက31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို6မှတ်တိဖြတ်ပြီးဇယားထိပ်မှာဆက်ဦးဆောင်နေပါတယ်။ချဲစီက23မှတ်နဲ့လက်ရှိအမှတ်30မှာရှိနေပြီးတနည်းလို့ဒီပွဲမှာလက်စတာစီးတီးအနိုင်ရရင်ကိုကွာချတဲ့အတာနဲ့အမှတ်3အဆင့်ကိုယူသွားမှဖြစ်ပြီးချယ်ဆီကိုအဆင့်၄ရောက်တော့တွန်းချလိုက်မှာပါ။အာဆင်နယ်ကတော့18မှတ်နဲ့အဆင့်5မှာရှိနေပါတယ်ခင်ဗျာ။